ပူလာဗာရန်ခေါ်ငှက်ကျွန်းရဲ့အနောက်မြောက်ထက်ရေမိုင်လေးမိုင်အကွာကုချင်းမြို့နဲ့စီဘာရမြို့ကြားမလေးရှားရေပိုင်နဲ့အတွင်းကုချင်းမြို့ကနေထွက်လာတဲ့ MB 1000ကုန်တင်တင်းမောဟာဇူလိုင်လ20ရက်နေ့မနေ့9နာရီခွဲကျော်ခန့်ကနေမြောက်ခဲ့တာပါအဲ့ဒီနေ့နေ့လယ်တနားရီလောက်ကစပြီးအဆက်မပြတ်ရှာဖွေကယ်ဆယ်မှုတွေလုပ်ခဲ့ပြီးမဲ့တင်းမောမှာပါလာသူတွေကိုရှာဖွေမတွေ့သေးဘူးဆိုပြီးမလေးရှားအာဏာပိုင်တွေကပြောပါတယ်အခုဖြစ်ရတဲ့ပတ်သက်ပြီးမလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီရဲ့ညွှန်ကြားရေးမှူးဇင်အာဇမန်ကမလေးဘာသာနဲ့သတင်းတောက်တီကိုအခုလိုပြောသွားပါတယ
်ဆောဝါနီအွန်တိုတိုမတ်မိုယာအကီတလာအက်တီဗ်ကန်အစီအာဘတ်ဒပတန်ဒလီဒန်ကီတလာဒိုဂရာကန
်ကုန်တင်တင်မောနင်းမြုပ်သွားတဲ့နေရာကိုကမ်းခြေဆောင်ရေရင်ကယ်ဆယ်ရေးအဖွဲ့တွေကအပူတပြင်းရှာဖွေမှုတွေလုပ်ဆောင်နေပါတယ်ဆိုပြီးမလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီညွှန်ကြားရေးမှူးကပြောသွားတာပါတင်မောနင်းမြုပ်ခဲ့တဲ့နေရာရောရေပြင်ကိုပါအခုချိန်မှာရဲတပ်ဖွဲ့ရေရင်တွေကဖြတ်တန်းသွာလာခွင့်တားမြစ်ထားပြီးကြောက်ဆုံးနေတဲ့တင်မောသားတွေကိုရှာဖွေနေစေဖြစ်တဲ့အကြောင်းမလေးရေကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ဒါအပြင်မလေးရှားရေကြောင်းဆိုင်ရာတော်ဝင်ရဲတပ်ဖွဲ့ကလည်းဝေဟင်ကနေပူပေါင်းရှာဖွေမှုတွေလှုပ်ဆောင်နေကြောင်းပြောပါတယ်။မနေ့ညပိုင်းကရာဒီဥရုစိုးဝါနေတဲ့ကြားကပဲကယ်ဆယ်ရေးလုပ်ငန်းတွေကိုမရက်မနာလှုပ်ဆောင်နေခဲ့ပြီးတင်မောသားတွေကိုတော့ပြန်လည်ရှာဖွေမတွေ့သေးပါဘူး။ကြောက်ဆုံးနေတဲ့တင်မောသားတွေထဲမှာမြန်မာနိုင်ငံသား၄ဦး၊အင်ဒိုနီးရှားနိုင်ငံသား၁ဦး၊မလေးရှားနိုင်ငံသား၄ဦးပါဝင်တယ်လို့သိရပါတယ်။ကြောက်ဆုံးနေတဲ့မြန်မာ၄ဦးကတော့အသက်20နဲ့50ကျားတွေဖြစ်ပြီးသမင်းဇူလိုင်ရဲလင်းထက်လှဝင်းထွန်းနဲ့ထွန်းလင်းဦးတို့ဖြစ်တယ်ဆိုပြီးမလေးရှားသတင်းတွေမှာပါရှိပါတယ်။ထောင်ဆန်းမီရှိကုန်တင်တင်မောဟာမလေးရှားနိုင်ငံမှာမှတ်ပုံတင်ထားပြီး184ပြည်အရှိရှိတဲ့ကုန်တင်တင်မောဖြစ်ပြီးဇူလိုင်လ20ရက်နေ့နေ့လယ်ပိုင်းမှာမလကာရေလက်ကြားကိုဥတီသွားရကနေတင်မောဆက်သွယ်ရေးပြတ်သွားတာဖြစ်ပါတယ်။တင်မောနင်းမြုပ်တဲ့အကြောင်းရင်းကိုမသိရသေးသလိုပျောက်ဆုံးတင်မောသားတွေကိုဆက်လက်ရှာဖွေနေစေဖြစ်ပါတယ်ရှင်။